တူရကီနိုင်ငံကဂါစီယမ်တက်မြို့ကမင်္ဂလာပွဲတစ်ခုအတွင်းဘုံကွဲတိုက်ခိုက်လို့လူ90ကျော်သေဆုံးခဲ့ရတဲ့လို့ရအတွက် IS အကြမ်းဖက်သမားတွေကိုတူရကီသမ္မတရက်ဆက်ထိုင်ယက်အာရဝန်ကပြစ်တင်လိုက်ပါတယ်။ဆီးရီးယားနယ်စပ်အနားမှာကတ်လူမျိုးအများပြားနေထိုင်တဲ့မြို့ဖွဲ့မှာကျင်းပနေတဲ့မင်္ဂလာပွဲကိုကတ်လူမျိုးအတော်များများနဲ့တက်ရောက်နေခဲ့တာပါ။အသေးခံဘုံကွဲသမားဟာအသက်12နှစ်ကနေ14နှစ်ကြားဖြစ်တယ်လို့အာရဝန်ကပြောပါတယ်။တရားမဝင် PKK ပါတီကကတ်တဲ့ဘုံတွေIS အကြမ်းဖက်သမားတွေနဲ့ပြီးခဲ့တဲ့လကမအောင်မြင်ခဲ့တဲ့စစ်အာဏာသိမ်းဖို့နောက်ွယ်ကကြိုးကင်သူအဖြစ်ဆွဆွဲခံရတဲ့အမေရိကန်မှာနေထိုင်သူဘာသာရေးဆရာဖတ်တူလာဂူလန်ရဲ့နောက်လိုက်သူအကြားဘာကွာချချက်မှမရှိဘူးလို့တူရကီသတင်းဌာနကဖော်ပြတဲ့သမရရဲ့ထုတ်ပြန်ချက်မှရေးသားထားပါတယ်။စနေနေ့ညကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်ဂါစီယမ်တက်မျိုးကစေယုံတွေကိုလူနာရင်တွေနဲ့အလင်းအမြန်ပို့ပေးနေခဲ့ရတာပါ။မင်္ဂလာပွဲအတွင်းကခုံနေကြတဲ့လူအုပ်ကြီးနဲ့ပြစ်ကျက်နေတဲ့လမ်းတစ်ခုထဲမှာအသေးခံဘုံခွဲခဲ့တာလို့မျက်မြင်တွေကပြောပါရတယ်။တေဆုံးတဲ့အထက်မှာကလေးငယ်နဲ့သူတို့သားသူတို့သမီးလည်းပါဝင်ပြီးဒါဟာဒီနှစ်အတွင်းဖြစ်ပွားခဲ့တဲ့အဆိုးဝါးဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါရယ်တိုက်ခိုက်မှုကြောင့်ဒေသခံတွေထိလန့်တကြားဖြစ်နေတယ်လို့နောက်တနေ့မှာအပျက်စီးတွေကိုလိုက်လံစစ်ဆေးတဲ့မြို့ခံတဦးကပြောပါရယ်ဒုတိယဝန်ကြီးချုပ်မာမက်ဆမ်ဆက်ကလည်းနောက်တနေ့မှာပဲသူကိုစားပြုတဲ့ဂါစီယမ်တက်မြို့ကိုရောက်ရှိလာပါရယ်ပြီးခဲ့တဲ့အောက်တိုဘာလကလူတရာကျော်တည်ဆုံးခဲ့ရတဲ့မြို့တော်အန်ကာရာအကြမ်းဖက်တိုက်ခိုက်မှုအပါအဝင်ကတ်လူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအတွက်တူရကီနိုင်ငံမှာ IS အကြမ်းဖက်သမားတို့ကိုပြစ်တင်ပြောဆိုလို့ရှိတာဖြစ်ပါတယ်